အမေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီးဌာနကနှစ်ပတ်လည်လူခွင့်ဆိုင်ရာအစီအစဉ်စာဆောင်ကိုထုတ်ပြန်လိုက်ပါတယ်။အီရန်တောင်ဆူဒန်နီကာရာဂွန်းနဲ့တရုတ်နိုင်ငံတို့ရဲ့လူခွင့်ချုပ်ဖောက်မှုတွေကိုဝန်ကြီးမိုက်ပွန်ပီယိုကအလေးထားထောက်ပြထားတာဖြစ်ပါတယ်။နိုင်ငံတိုင်းရဲ့လူခွင့်အခြေအနေတွေတိုးတက်မြင့်မားလာစေခြင်းပေမဲ့ဖြစ်မလာခဲ့ဘူးလို့လည်းပြောပါတယ်။ဒေသအမေရိကန်နဲ့ပတ်သက်ပြီးဥပဒေနဲ့တချက်မှုတွေဆန္ဒသဘောထားလွတ်လပ်စွာထုတ်ဖော်ဖို့ပိတ်ကန့်မှုတွေအထူးသဖြင့်ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးလုပ်ပိုင်ခွင့်မရှိတာတွေကိုအစိုးရကစာမှာဖော်ပြထားပါတယ်။2018မေလ20မှာပြုလုပ်ခဲ့ပြီးနီကိုလတ်စ်မာဒူရိုပြန်လည်ရွေးချယ်ရွေးကောက်ပွဲကလုံးဝလွဲချော်မှုတရားလိုလည်းပြောပါတယ်။အီရန်နိုင်ငံမှာဆိုအစိုးရလူခွင့်ကြီးမှတ်တမ်းဟာအဲ့ကိုဆိုးရနေပြီးတော့ကဏ္ဍအတော်များများမှာပိုဆိုးလာနေတယ်လို့ထောက်ပြပါတယ်။ဒီနိုင်ငံနဲ့ပတ်သက်ပြီးရှင်ကျန်းဒေတာဟာဝီဂါမွတ်စလင်အမျိုးများထိန်းသိမ်းထားမှုတွေကိုအစိုးရကပိုးပြီးလှုပ်လာတယ်လို့ဖော်ပြထားပါတယ်။သတင်းသမားတွေရှင်းနေတွေကိုဖမ်းဆီးပြီးနှိပ်စက်မှုတွေရှိနေပြီးမြောက်ကိုရီးယားကထွက်ပြေးလာသူတွေကိုပြန်ပြီးကိစ္စတွေလည်းရှိနေတယ်လို့အစိုးရကမှဖော်ပြထားတာဖြစ်ပါတယ်။